ခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားတိုက်ပွဲတွေပြင်းထန်လာနေတာနဲ့အမျှရိုဟင်ဂျာတို့အပေါ်မှာလူခွေချိုးပေါက်ခံရမယ့်အရေးစိုးရိမ်မှုတွေတိုးလာနေပါတယ်။မကြသေးခင်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မောင်တော်မြို့နယ်တွေမှာရှိတဲ့ရိုဟင်ဂျာတွေအပေါ်မှာ AA အာရခတပ်တော်ဘက်ကလူခွေချိုးပေါက်တာတွေရှိခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေလည်းထွက်ပေါ်ခဲ့တာပါ။ AA အာရခတပ်တော်ရဲ့ပြောခွင့်ရခိုင်သူခကတော့နိုင်ငံတကာနဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့ပြောဆိုချက်တွေဟာမြေပြင်အခြေအနေနဲ့ကွဲလွဲနေတယ်ဆိုပြီးတော့ပြီးခဲ့တဲ့စနေနေ့တုန်းကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။ဒီခုနေပြီကမု슬림ကိစ္စမှာဒီနိုင်ငံတကာကထုတ်တဲ့ statement ဒီနောက်ပြီးလို့ငယ်တဲ့တခါအဆိုရာတချို့ထုတ်တဲ့ statement ဒီအဂရန်ဂရန်အဖွဲ့အစည်းတွေအားလုံးကထုတ်တဲ့ statement ဒီကိုကျွန်တော်တို့အားလုံးကိုအသေးစားဆောင်ကြပါပဲဆိုကဲအားလုံးကိုခုံခုံသုံးသပ်လိုက်ဖို့ဆိုလို့ဟင်းကဲဒီရထုတ်တဲ့ statement တွေအားလုံးတွေ main brand အခေအနေနဲ့ပွေလွှဲနေစသည်ကိုကျွန်တော်တို့တွေ့ရပါတယ်ဆိုတချို့ဆိုလို့ဟင်းကဲတစ်ဖက်သားထုတ်ပြန် share တိဖိတ်ပါတယ်ဆိုကဲဒီပိုင်းတစ်ဖက်သားထုတ်ပြန် share တိ program share တိ service share တိဆိုတော့ဒီကူဖိနေတဲ့မု슬림ကိစ္စနဲ့ဒီအနာဂတ်ဒုက္ခတွေပြဿနာ pressure တွေအတွက်အရင်ရေလုံးဝအထောက်အကူမဖိုင်းနိုင်ပ
ါပြီးခဲ့တဲ့လတွေကရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကရိုဟင်ဂျာတွေကိုအေအေအာရခတပ်တော်ဘက်ကအတင်းဖိအားပေးနှင်ထုတ်တာနဲ့ရိုဟင်ဂျာတို့ရဲ့နေအိမ်တွေကိုမိရှို့တာတွေမတရားဖမ်းဆီးတပ်ဖြတ်ခံရတာတွေရှိနေတယ်ဆိုပြီးအရက်ဖက်အဖွဲ့အစည်းပေါင်း100ကျော်ကစုပေါင်းထုတ်ပြန်ခဲ့တာရှိပါတယ်ဒီထုတ်ပြန်ချက်တွေနဲ့ပတ်သက်ပြီးလည်းအေအေအနေနဲ့ဘူးသီးတောင်မြို့ပေါ်မှာရိုဟင်ဂျာတွေရဲ့နေအိမ်တွေကိုမိရှို့ခဲ့တာမရှိသလိုမြို့ပေါ်ကရိုဟင်ဂျာတွေကိုလည်းတိုက်ပွဲဖြစ်လာရင်ထိခိုက်နစ်နာမှာစိုးရိမ်တဲ့အတွက်ဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရတာဖြစ်တယ်ဆိုပြီးပြောဆိုထားပါတယ်ဒါအပြင်တိုက်ပွဲကြောင့်ဒုက္ခရောက်နေကြတဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေကိုအေအေထိန်းချုပ်ထားတဲ့နယ်မြေတွေမှာကူညီစောင့်ရှောက်ပေးထားတယ်လို့အေအေအဖွဲ့ဘက်ကပြောဆိုပါတယ်ရိုဟင်ဂျာအရေးစုံစမ်းစစ်ဆေးပေးဖို့တောင်းဆိုတဲ့အရက်ဖတ်အဖွဲ့အစည်းတရာကျော်ထဲမှာပါဝင်တဲ့ Generation Wave ကဥက္ကဋ္ဌဖြစ်သူကိုမိုးသွေးကတော့လူခွေချိုးဖောက်မှုတွေရှိရင်တာဝန်ခံရလိမ့်မယ်လို့ပြောပါတယ်ဘူးသီးတောင်တိုက်ပွဲအတွင်းမှာတော့နေအိမ်ပေါင်း2,906 လုံးမီးလောင်ပျက်စီးခဲ့ပါတယ်အဲ့ဒီလိုမျိုးမီးလောင်သွားတဲ့နေအိမ်တွေထဲမှာရခိုင်ဒေသခံတွေရဲ့နေအိမ်တွေပါဝင်တယ်လို့ဟိန်နူအိမ်122အိမ်ရိုဟင်ဂျာအိမ်950ရခိုင်အိမ်223အိမ်ဖြစ်တယ်လို့အေအေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မီးလောင်မှုတွေကတော့စစ်ကောင်စီတပ်နဲ့ရိုဟင်ဂျာလက်နက်ကိုင်တွေရဲ့လက်ချက်ဖြစ်တယ်လို့လည်းအေအေကပြောဆိုခဲ့ပါတယ်မြန်မာစစ်တပ်ရဲ့2018ခုနှစ်နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေအတွင်းမှာတော့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့အထိရခိုင်ပြည်နယ်မှာလူခွေပြဿနာတွေကြုံခဲ့ဘူးတာကြောင့်ဒီလိုမျိုးတကြောပြန်ပေါ်ပေါက်လာမှာကိုနိုင်ငံတကာအတိုင်းဝိုင်းနဲ့လူခွေလှုပ်ရှားသူတွေဘက်ကသတိပေးနေကြတာဖြစ်ပါတယ်။အေအေပြောခွင့်ရခိုင်သူခါကတော့ဘာသာရေးလူမျိုးရေးပဋိပက္ခမဖြစ်အောင်ကြိုးပမ်းမယ်လို့ပြောပါတယ်။ဒါပေမဲ့လည်းအေအေတာဝန်ရှိတဲ့သူတွေကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတောင်လက်ခံသုံးစွဲတာမျိုးမတွေ့ရသေးတာကတော့စိုးရိမ်စရာလက္ခဏာတစ်ခုပါလို့မြမအေအေတက်ကြွလှုပ်ရှားသူကိုမိုးသွေးကထောက်ပြပါတယ်
။ဟာနောင်မအေအေကယူဝင်ကြိုင်နဲ့ပတ်သက်ပြီးတော့ကောင်းစွာစီမံနိုင်မလားမစီမံနိုင်မလားဆိုတာကကျွန်တော်တို့လက်ရှိချိန်မှာတော့ကျွန်တော်တို့ပြရတော့တင်းချက်လေးရဟိုဘာမှမပြောနိုင်ဘူးသို့တော်လေအီရဲ့ထုတ်ပြန်ကြေညာချက်တွေအီကောင်းဆောင်တွေရဲ့ထုတ်ပြန်ပြောကြားမှုတွေအများစုလို့ရှိရင်တော့အရင်တုန်းကရိုဟင်ဂျာလူ300နဲ့အခုဘင်္ဂလီလူ3နဲ့ပေါ်ပေါ်ထိထိပေါ့နော်ဒါဒါမျိုးတွေရှိရဲ့နောက်ပြီးတော့ဒီကျန်းသက်သမားဆိုရဲအဲစကလုံးတွေတင်တွင်သုံးရတာကိုတွေ့ရတယ်ပေါ့နော်ဒါတွေကတော့ကျွန်တော်တို့ကဟိုကျွန်တော်တို့ကစိုးရိမ်ပူပန်မှု
ရခိုင်ပြည်နယ်ထဲမှာစစ်ရေးပြိပခါတွေကြီးထွားလာနေတာနဲ့အမျှရိုဟင်ဂျာတွေရောရခိုင်တိုင်းရင်းသားတွေပါအကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတဲ့အပေါ်ကုလသမဂ္ဂအကြီးအကဲဘက်ကလည်းပြီးခဲ့တဲ့သတင်းဖတ်တဲ့အခါပဲရှုံချထားပါတယ်။ရခိုင်တိုင်းရင်းသားတွေပေါ်မှာပြစ်မှတ်ထားခံရတာရောရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေကတော့လူမှုအတိုင်းဝိုင်းတွေအားလုံးအတွက်ကာကွယ်စောင့်ရှောက်မှုတွေလိုအပ်နေတယ်ဆိုတာကြားသရရောက်တယ်လို့လည်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကထုတ်ပြန်ချက်မှာပြောဆိုထားပါတယ်။